2019ဩဂုတ်လကုန်လောက်ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင်းဒေသမှာစခန်းချနေထိုင်ကြတဲ့ရိုဟင်ဂျာ6000လောက်ပါတဲ့အဖွဲ့လူကြုံရင်းနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းမတ်လ9ရက်တနင်္လာနေ့မှာ UNHCR ကသတင်းထုတ်ပြန်ပါတယ်။သူတို့ကအဲ့ဒီစခန်းချနေရာကနေထွက်ခွာဖို့မြန်မာအနာဘိုင်းတွေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့အခြေအနေတွေကိုအနိကဆောင့်ကြည့်နေကြောင်းလည်းပြောပါတယ်။ဒီဒုက္ခတဲ့တဦးချင်းစီကနိုင်ငံရေးခေါလုံခွင့်ရှိတယ်လို့အခြေအနေကောင်းတဲ့တနေ့သူတို့နေရင်တွေကိုပြန်သွားချင်တယ်ဆိုရင်လည်းသွားခွင့်ရှိကြောင်းလည်းပြောပါတယ်။သူတို့နေရာရင်းပြန်ရင်ဟာသူတို့ရဲ့သဘောဆန္ဒအတိုင်းဖြစ်စေရမယ်ပြန်လုံခြုံရေးအမခံပေးဖို့လိုတယ်လို့ပြောပေမဲ့လက်ရှိမှာတော့အခြေအနေဟာသူတို့အတွက်တိတ်မကောင်းသေးဘူးလို့လည်း UNHCR ကထပ်လောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ရခိုင်ပြည်နယ်တလွားကို UNHCR ပြန်သူနဲ့အတူလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပါသွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုဆက်လက်ပန်ကြားနေတယ်လို့လည်းပြောပါတယ်။ဒီဒေသကအတိုင်းဝိုင်းအလုံးကြားတဟဆတ်တမှုရှိတိုးတက်လာစေရာအရေးပါပြီးဒီအတွက်ရခိုင်အကြံပေးဖွဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့ကတိပေးထားတဲ့မြန်မာအစိုးရကိုအကူအညီပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒါပြင်အကာအကွယ်ပေးမှုအခြေအနေတွေကို UNHCR ကစောင့်ကြည့်ဖို့ဒုက္ခသည်တွေကိုတိကျလွတ်လပ်တဲ့အချက်လက်တွေပေးဝေဖို့နဲ့သူတို့နေရပြန်ရင်လိုက်ပါဖို့တွေပါလိုအပ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခတဲ့9သိန်းလောက်ဝင်ရောက်ခိုးလုံလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကသူတို့ကိုအကာအကွယ်ပေးပြီးပံ့ပိုးပေးနေပါတယ်လို့လည်းဖော်ပြထားပါတယ်။